ရှိခိုင်ပြည်နယ်မြောက်ပိုင်းမှာလုံခဲ့တဲ့ခုနှစ်ကကြုံခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရရှိရေးလုံခြုံမှုရရှိရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာတွေကတောင်းဆိုလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့အစပြုခဲ့တဲ့ဖြစ်ရပ်နဲ့ကြုံခဲ့ရတဲ့2012ခုနှစ်ကဖြစ်ရပ်တွေအတွက်အောက်မေ့ပွဲအခမ်းအနားတွေနဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပြီးဒီနေ့မှာတော့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုရိုဟင်ဂျာဒုက္ခသည်တွေကလှူလာချက်တွေကိုပေးပို့ခဲ့ကြတာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆူမုံကပြောပြထားပါတယ်
ရခိုင်ပြည်နယ်မှာ2012ခုနှစ်ဇွန်လတည်းစတင်ခဲ့တဲ့အဓိကရုံးနေနဲ့2018ခုနှစ်မှာမြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေတရားမျှတမှုရရှိရေးလုံခြုံမှုရှိရှိနေထိုင်နိုင်ရေးတောင်းဆိုနေကြတာပါမနေ့ကတော့ဒုက္ခသည်စခန်းတွေထဲမှာဆန္ဒပြပွဲတွေကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဥပဒေမဲ့တပ်ဖြတ်မှုအပါအဝင်လူခွေချိုးဖောက်မှုတွေနောက်နောက်မပေါ်ပေါက်ရအောင်နဲ့နေနာခဲ့ရသူတွေအတွက်တရားမျှတမှုရရှိရေးဘေးကင်းလုံခြုံမှုရှိရှိနေရရင်ပြန်နိုင်ရေးတွေအတွက်မြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်ပါဝင်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြောင်းဘာလုခါလေးဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးဤဆလန်ကပြောပါတယ
်ဂျွန်တောင်းရဲ့ဘာဝရဲ့တောင်းဆောင်မြန်မာမစင်ဆေးဦးအပါဝင်လူရလူမျိုးအများကြီးတက်တဲ့ဆင်ရသည်နဲ့သူပြီးတော့ဒီမှာဒုက္ခရဲ့စကားအပြစ်တင်မှာဝမ်းမဘွယ်အခမ်းနာပေါ့ဝမ်းမဘွယ်အခမ်းနာကျင်းပတာရှိတယ်။နောက်ရခိုင်ပြည်နယ်တစ်ခုလုံးမှာလူရမုစလင်ရာဘောမြောက်ရာတက်တဲ့ဆင်ရသည်ကိုကျွန်းလုံးတွေကိုအရေးယူဆောင်ရဖို့အတွက်ရောနောက်ဒီလူမျိုးနောက်မပြီးကြအောင်အစိမ်းအနေနဲ့ကာဖေဆုံးဖြတ်တော်ဖို့အတွက်ကျွန်တော်ကတောင်းဆိုခြင်းဖြစ်ပါလေ
2012ခုနှစ်ကတည်းကတိရှောင်လာရတဲ့ဒုက္ခသည်တွေရော2019အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေပြည်တော်ရှင်းလင်းမှုတွေအတွင်းထွက်ပြေးလာရတဲ့ဒုက္ခသည်တွေပါစုပေါင်းပြီးရခိုင်မှာဖြစ်သွားတဲ့အကြမ်းဖက်ပြည်ပခါတွေအတွင်းလူခွေချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကိုတောင်းဆိုကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cost Bazaar အနီးကကုတုဘလောက်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဥမ္မမောင်ကပြောပါတယ
်ကလိုကလီမာလေးလုတ်တယ်တင်ခါလီမာလေးလုတ်တယ်အပေါ်မှာရှိတဲ့ဟောလေလေတာစကင်မလေးလို့တဲ့ဥစည်းပန်းစကင်မလေးစကင်တိုင်းမလို့တဲ့အဒီကဒီမှာကျွန်တော်တို့ဟောလေနှတော်စင်းနေကိမဟောဂျုံလာထွန်ရနေမှာကျွန်တော်တို့ရေငုံကဒီအစ္စလမ်ဘာသာရဲ့ကောင်းဆောင်ဆေယုတောင်ကုန်းမှာတက်တက်ခင်ရတဲ့ကိစ္စတွေနဲ့ကျွန်တော်တို့ဂျုံလာထွန်ရနေမှာစတင်ပြီးတော့ဖိုက်ဖွားခဲ့တဲ့ကိစ္စတွေနဲ့ဆက်လက်ပြီးတော့ကျွန်တော်တို့အခုတိကျွန်တူလာရတဲ့ကိစ္စတွေကိုကျွန်တော်တို့နိုင်ငံတကာကိုဘောလေကောင်းမမဆူရတော့လေကျွန်တော်တို့ရမ်းမြတ်သမှုကိုရဖို့အတွက်ကျွန်တော်တို့အဲ့ဒီဟောကောင်းစီမလဲကျွန်တော်တို့ဟိုတယ်ပူစတာတဲမလဲကြီးတာရရှိတယ်အဲ့ဒီဟာကိုကျွန်တော်တို့မြမဆူရဆရာနဲ့တခြားဟိုနိုင်ငံတကာပို့စစ်ရကျွန်တော်တို့အဲ့ဒါကိုတောင်းဆိုတော့တာပေါ့
အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာရာသီဥတုဒဏ်ဆိုးဝါးစွာရင်ဆိုင်နေရတယ်လို့စားတဲ့ရိခါတဲ့တောက်တုံးကြီးကလည်းအခက်အခဲဖြစ်နေကြတဲ့အတွက်သူတို့အတွက်လုံခြုံစိတ်ချစွာနေရရေးပြန်နိုင်ရေးမြမအစိုးရဘက်ကအမြန်ဆုံးအလေးထားဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကလူလာကြောင်းဥမ္မာပေါင်းကပြောပါတယ
်ဒီမှာရှိတဲ့လူတွေကအခုကျွန်တော်တို့ဒီမှာလဲမူလီဝဆိုင်ရှင်နေလဲမကောင်းပါဘူးဒီမှာနေပူကြိုက်ရင်တော့ခင်းတင်နေနေပူနေချရတယ်ဒီမှာဒီမှာကျွန်တော်တို့လုံးဝမနေကြဘူးကျွန်တော်တို့မူလနိုင်ငံဖိုက်တဲ့မြန်မာနိုင်ငံကိုပဲပြင်ချင်တာအခုတော့ကစကဲမှာခက်ခဲမူရစီဖိုက်တာတော့ကျွန်တော်တို့မှာအမတန်မှခက်ခဲတဲ့နေရာဒီမှာမေးပြုံမှုတွေလည်းများလာတယ်ဒီမှာလူတွေလည်းမူတိုင်းလည်းဒီနေ့လကိုမူရနေပြီမူတိုင်းလည်းချနေပြီနည်းနည်းဟောမူဟောလည်းထိုင်နေပြီဒီမှာကျွန်တော်တို့ကုတိုင်းဒီမှာချက်ဂျုံတဲ့ဟာကိုကျွန်တော်တို့ပြောမယ်ဆိုလို့ဆိုရင်ကျွန်တော်တို့ဒီမှာကနာရီတမနေရှင်မှုကျွန်တော်တို့ကုနိုင်ငံကိုပဲပြင်လို့ရှိနေပါတို့မြမဆူရကဆက်ပြီးတော့ဘာလို့မှလဲဆိုတော့ကျွန်တော်တို့ဆောင်းမွန်ဆောင်းမြန်ပြီးတော့နေကြတာပေါ့
ရိုဟီဂျာဆိုတဲ့အပြည်ကိုတရားဝင်အသိမဲ့ပြုလက်ခံပထားတဲ့မြန်မာစစ်တပ်ရဲ့အစိုးရကတော့ဒုက္ခသည်တွေနဲ့နိုင်ငံတကာကဆွဆွဲနေသလောက်လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တာပဲရှိကြောင်းရေးဆိုထားပြီးတော့ကျူးလွန်သူတွေကိုအရေးယူခဲ့တာရှိကြောင်းကိုလည်းပြောဆိုထားပါတယ်ရှင်